ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေကိုမှန်မှန်ကန်ကန်သိရှိနိုင်မှုအတွက်နိုင်ငံတကာအဖွဲ့တွေကိုအကန့်အသတ်မရှိဝင်ရောက်ခွင့်ပြုဖို့နဲ့တမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ကမနေ့နယူးယောက်မြို့ကသတင်းစာရှင်းလင်းပွဲမှာတောင်းဆိုလိုက်ပါတယ်။သတင်းစာရှင်းလင်းပွဲမတိုင်ခင်မှာကုလသမဂ္ဂအထွေထွေညီလာခံကြီးကိုတင်သွင်းခဲ့တဲ့သူ့ရဲ့အစီရင်ခံစာမှာလည်းတိုင်းရင်းဒေသတွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေအတွင်ကြုံရတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ဒုက္ခသည်တွေရဲ့အရေးပြဿနာတွေကိုအလေးပေးပြောကြားခဲ့တာဖြစ်တဲ့အကြောင်းအသေးစိတ်ကိုမနနာချမ်းကဆက်ပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ဒေသစံတော်ချိန်ကြာတာပရီနေ့နေခင်ပိုင်းကနယူးယောက်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းလက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေဟာစိုးရိမ်စရာအခြေအနေမှာရှိနေပြီးအောက်တိုဘာလ9ရက်နေ့ကမောင်တော်နဲ့ဘူးသီးတောင်ဒေသတွေမှာဖြစ်ခဲ့တဲ့နေကြားဆောင်ရဲစခန်း3ခုတိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်ကိုဦးသေဆုံးခဲ့ရတာနဲ့လက်ရှိအဲ့ဒီဒေသမှာအကြမ်းဖက်မှုတွေဆက်လက်ဖြစ်ပွားနေတဲ့အတွက်တောင်းနဲ့ချီတဲ့ဒေသခံအရဲသားတွေနေရက်စွန့်ခွာထွက်ပြေးနေကြရတာတွေကိုသူကပြောဆိုခဲ့တာပါအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်မောင်တော်ဒေသတဝိုက်ကိုစစ်စင်ရေးနယ်မြေဖြစ်သတ်မှတ်ထားပြီးစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့ဒေသလုံခြုံရေးရှင်းလင်းမှုစီမံချက်အတွင်ဒေသခံအရဲသားတွေပေါ်အထူးသဖြင့်မွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့သတင်းမှန်ကိုတိတိကျကျသိရှိခွင့်မရတဲ့ပေါ်စိုးရိမ်ကြောင်းဒါကြောင့်အဲ့ဒီဒေတာကိုနိုင်ငံတကာအဖွဲ့တွေဝင်ရောက်ခွင့်ပြုဖို့မြန်မာအစိုးရကို Miss Yan Healy ကတောင်းဆိုခဲ့ပါတယ
် There are no foreign media allowed and only state media intermittent private media are allowed in but they're not the private media
အစိုးရပိုင်းသတင်းမီဒီယာတွေနဲ့ပုဂ္ဂလိကသတင်းမီဒီယာတွေကလွဲလို့နိုင်ငံခြားသတင်းမီဒီယာတွေကိုတွားရောက်သတင်းယူခွင့်မပြုပါဘူးဒါ့အပြင်ပုဂ္ဂလိကသတင်းမီဒီယာဆိုရင်လည်းရခိုင်ပြည်နယ်အခြေအနေကိုရေးသားဖော်ပြခွင့်မပေးပါဘူး။ကျမကိုယ်တိုင်လည်းအဲဒီကအခြေအနေတွေကိုဘာမှမသိရတယ်လို့နိုင်ငံတကာအတိုင်းဝိုင်းကလည်းအလားတူပါပဲ။ဘာဖြစ်နေတယ်လဲဆိုတာမသိပါဘူး။လောလောဆယ်မှာအရက်သားတွေအပေါ်ဥပဒေမဲ့တပ်ဖြတ်မှုအမျိုးသမီးတွေအပေါ်အာဏာပြုကျင့်မှုဖမ်းဆီးမှုတွေလို့ဆိုးရွားလာတဲ့သတင်းတွေကိုပဲကြားနေရပါတယ်။ဒါတွေနဲ့ပတ်သက်လို့လည်းအတိမပြုနိုင်သေးပါဘူး။ဒါကြောင့်မကြသေးခင်ကအကြမ်းဖက်မှုဖြစ်ခဲ့တဲ့အကြောင်းရင်းကိုသိရှိနိုင်ဖို့အဲ့ဒီဒေတာတွေကိုအကန့်အသတ်မရှိဝင်ရောက်ခွင့်နဲ့တမာတမတ်ကြတဲ့စုံစမ်းမှုတွေလှုပ်ဆောင်ခွင့်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ
်မြန်မာအစိုးရကတော့လုံခြုံရေးတပ်ဖွဲ့တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆွဆွဲချက်တွေဟာဖန်တီးလှုပ်ကြံမှုသာဖြစ်ပြီးတော့အစိုးရကဥပဒေနဲ့အညီဆောင်ရွက်နေကြောင်းကိုတုံ့ပြန်ထားပါတယ်လက်ရှိရခိုင်ပြည်နယ်မှာရိုဟင်ဂျာတပ်တန်းကျော်ရှိပြီးလွန်ခဲ့တဲ့2012ခုနှစ်ကစလို့ဒေသခံရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်မွတ်စလင်တွေအနေနဲ့လွတ်လပ်စွာသွာလာခွင့်ပညာသင်ကြားခွင့်ကျန်းမာရေးစောင့်ရှောက်မှုနဲ့နိုင်ငံသားဖြစ်ခွင့်လိုအခြေခံအခွင့်အရေးတွေဆုံးရှုံးနေရတာကိုလည်း Miss Yan Healy ကထောက်ပြထားပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ကန့်သက်ထားတဲ့1982ခုနှစ်နိုင်ငံသားဥပဒေကိုလက်ရှိအစိုးရအနေနဲ့ပြင်ဆင်ဖို့မျှော်လင့်ကြောင်းကိုလည်းသူကပြောဆိုခဲ့ပါတယ
်။ The 1982 Citizenship Act is still the act, the law that governs the country in Myanmar.
ကျမအပါဝင်နိုင်ငံတကာအတိုင်းဝိုင်းကထက်ခါတလဲလဲဖိအားပေးတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမှာ1982နိုင်ငံသားဥပဒေကအသက်ဝင်နေဆဲဖြစ်တာကြောင့်ဒီဥပဒေအရသူတို့ကိုအတိအမှတ်မပြုပါဘူး။1982မတိုင်ခင်ကရိုဟင်ဂျာတွေဟာနိုင်ငံသားအဖြစ်အတိအမှတ်ပြုတဲ့ကတ်တွေရှိခဲ့ကြပါတယ်။ဒါပေမဲ့2012ခုနှစ်ကစလို့လူမျိုးရေးပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဒီကတ်တွေကိုအရင်အစိုးရလက်ထက်ကပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုဘင်္ဂါလီတွေဖြစ်တာလက်ခံထားတာပါလက်ရှိအစိုးရအနေနဲ့1982ဥပဒေကိုပြင်ဆင်ရေးဆွဲတာဒါမှမဟုတ်ပယ်ဖျက်တာမျိုးလုပ်လိမ့်မယ်လို့မျှော်လင့်ထားပေမဲ့ဒီဥပဒေပြင်ဆင်ဖို့ကိုလက်ရှိအစိုးရကမရည်ရွယ်ထားဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပါတယ်
သတင်းစာရှင်းလင်းပွဲမတိုင်ခင်ကြာတာပရီးနေမနဲ့အစောပိုင်းကနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမှာ Miss Yan Healy တင်သွင်းခဲ့တဲ့လူခွင့်ရေးအစီရင်ခံစာမှာလဲမကြသေးခင်ကမြန်မာနိုင်ငံမှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြား21ရာစုပြည်လုံးညီလာခံကျင်းပနိုင်ခဲ့တာကိုသူကကြိုးဆိုပေမဲ့လက်တွေ့အခြေအနေမှာငြိမ်းချမ်းရေးရဖို့အလန့်ဝေးနေစေဆိုတာကိုလည်းသူကထောက်ပြခဲ့ပါတယ
် Human rights violations continue to be reported with little or no accountability in conflict affected areas
လူခွင့်ရေးချိုးဖောက်မှုတွေကပဋိပက္ခဖြစ်ပွားတဲ့ဒေသတွေမှာဆက်လက်ဖြစ်ပွားနေတာပါအတ္တမတသားသည့်စုဆောင်းမှုအရက်သားတွေကိုဖမ်းဆီးတာအမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေပါဝင်ပါတယ်အဲ့ဒီလိုပဋိပက္ခဖြစ်တဲ့ဒေသတွေမှာလူခွင့်ရေးချိုးဖောက်မှုတွေကိုတက်ဆိုင်တဲ့အဖွဲ့တွေအားလုံးကကျူးလွန်နေကြတာဖြစ်ပါတယ်။ဒီအထက်မှာမြမတက်မတော်လဲပါဝင်ပါတယ်။ တချို့ဒေသတွေအထူးသဖြင့်ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်တို့မှာလက်နက်ကိုင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေတဲ့အတွက်မကြာသေးခင်ကနေပြီးခဲ့တဲ့လအနည်းငယ်အတွင်းဒုက္ခသည်တွေထွက်ပြေးနေကြရစေပါဒီပဋိပက္ခတွေကကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်လိုအခြားဒေသတွေကိုပါပြန့်နှံ့လာနေပါတယ
်ဒါ့အပြင် NLD ဦးဆောင်တဲ့အစိုးရတည်လက်ထက်လူခွင့်ရေးတိုးတက်လာဖို့မှာစိန်ခေါ်မှုတွေရှိနေပြီးဖွဲ့စည်းပုံပြင်ဆင်ရေးနိုင်ငံရေးအကျဉ်းသားကိစ္စတရားဥပဒေစိုးမိုးရေးနဲ့ဥပဒေပြင်ဆင်မှုမှာလိုအပ်ချက်တွေရှိနေတာတွေကိုလည်းကုလသမဂ္ဂအထွေထွေညီလာခံကြီးကိုတင်သွင်းခဲ့တဲ့အစီရင်ခံစာမှာ Miss Yanhili ကထည့်သွင်းခဲ့ပါတယ်ရှင်